ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်နောက်ပိုင်းကျင်းပမယ်အရှေ့တောင်အရှနိုင်ငံများတင်အာဆီယံထိပ်သီးညီလာခံမှာတင်းမာမှုတွေကြီးထွားနေတဲ့တောင်တရုတ်ပင်လယ်အပြင်အရေးပါဝင်လူရင်းကိစ္စရပ်တွေဥစားပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အာဆီယံသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားပိုင်ဆိုင်မှုတွေညှင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့လိုက်နာရမယ်လို့ထုတ်လုပ်မှုတွေနဲ့ပတ်သက်ပြီးအပိတံမူချက်တစ်ခုရေးဆွဲရေးတရုတ်နဲ့အာဆီယံသင်းကဆက်ဆံညီနေတဲ့သူတွေမချရရင်လာပြီးတွေ့မှာပဲအင်ဒိုနီးရှားနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာတွေ့ဆုံဆွေးနွေးကြကြတာပါ။သဘောတူညီချက်ကိုမနီလာမြို့တော်ကညီလာခံတွင်အာဆီယံနိုင်ငံကြားဝန်ကြီးတွေအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ချက်တွေရှိနေပေမဲ့အသင်းဝင်အားလုံးကလက်ခံဖို့လိုအပ်တဲ့အာဆီယံရဲ့အခြေခံမှုကြောင့်လက်တွေ့မှာဖြစ်နိုင်ပါမလားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိနေပါတယ်။သူသဖြင့်တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချရမှာတရုတ်နိုင်ငံကဩဇာညောင်းတဲ့အာဆီယံအသင်းဝင်တချို့ကစန့်ကျင်တဲ့ရည်ရွယ်ချက်တွေပေါ်ပေါက်နိုင်တယ်လို့လည်းခံမှန်းနေကြတာပါ။မြန်မာနိုင်ငံလည်းအသင်းဝင်ဖြစ်ပါဝင်တဲ့အာဆီယံဆယ်နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးအစည်းအဝေးကတော့တောက်ချာနေချင်းပါမှာဖြစ်ပြီးမြန်မာနိုင်ငံကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တက်ရောက်ဖို့စီစဉ်ထားပြီးအသင်းဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးညီလာခံကတော့စနေနေ့မှာကျင်းပမှာဖြစ်ပါတယ်။တိုက်ပစ်မှုတွေအတွင်းမှာတော့တောင်တရုတ်ပင်လယ်ပြင်အရေးအပြင်ဒီသတင်းလုံခြုံရေးပြဿနာတစ်ခုဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးကုန်သွယ်ရေးစီးပွားရေးကိစ္စတွေကိုလည်းဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်။